ရုရှားနိုင်ငံမော့စကိုမြို့တော်မှာစပူနစ် V ကိုဗစ် -19 ရောဂါကာကွယ်ဆေးတွေကိုစေခမောင်း90ကနေဒီကနေ့စပြီးတော့အခမဲ့ထိုးနှံပေးနေပါပြီ။ဒါဟာရုရှားနိုင်ငံတွင်ပထမဆုံးအကြိမ်ဖြစ်တဲ့လူအများအပြားကိုကာကွယ်ဆေးထိုးပေးတာဖြစ်တယ်လို့ကိုရိုနာဗိုင်းရပ်စ်ကင်တွယ်ထိန်းချုပ်ရေးဆိုင်ရာမြို့တော်တာဝန်ရှိသူတွေကပြောပါတယ်။ဒီကကွယ်ဆေးကိုပုတ်ကူးဆက်နိုင်ခြင်းအများဆုံးရှိတဲ့ဆေးဝန်ထမ်းတွေ၊ကျောင်းဆရာဆရာမတွေနဲ့လူမှုဝန်ထမ်းတွေကိုအရင်ဆုံးဦးစားပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံတွင်းပုတ်ကူးဆက်ရအချက်အချာနေရာဖြစ်တဲ့မော်စကိုမှာစက်တင်ဘာလဆမိုင်းကစပြီးတော့နေ့စဉ်ပုတ်ကူးသူ900ဝန်းကျင်ရှိရာကမနေ့တောက်တာနေမှာတော့ 8,000 ဝန်းကျင်အထိရောက်လာပါတယ်။ကကွယ်ဆေးထိုးပေးတဲ့သူတွေထဲမှာအသက်60ကျော်တွေ၊ယောဂအခမ်းရှိသူတွေ၊ကောဝန်ဆောင်အမျိုးသမီးတွေနဲ့ပြီးခဲ့တဲ့နှစ်ပတ်အတွင်းအသက်ရှူလမ်းကြောင်းဆိုင်ရာယောဂခန်းစားထားရတဲ့သူတွေတော့မပါပါဘူး။ရုရှားနိုင်ငံမှာကာကွယ်ဆေးနှမျိုးစမ်းသပ်ထုတ်လုပ်နေပြီးစပူနစ် V ကိုတော့ရုရှားအစိုးရရဲ့တပ်ရရင်းနှီးမြှုပ်နှံမှုဘဏ်ကအထောက်အကူပေးထားတာပါ။ Siberia Vector Institute ထုတ်ကာကွယ်ဆေးတွေကိုလည်းနောက်ဆုံးအဆင့်စမ်းသပ်မှုတွေလုပ်နေပါတယ်။ဆေးအာနိသင်ထိရောက်မှုနဲ့ဗေးရွက်ဆိုးကျိုးကိုအပြည့်အဝမတုံတက်ရတဲ့ခင်အတီးပြုတ်ပေးလိုက်တဲ့စပူနစ် V ကာကွယ်ဆေးကိုအခုလိုထိုးနှံပေးနေတဲ့အပေါ်သိပ္ပံပညာရှင်တွေရဲ့စိုးရိမ်တွေလည်းထွက်လာပါတယ်။ဒီကာကွယ်ဆေးကိုလည်း28ရက်ချားပြီးတော့နှလုံးထိုးကြမှာပါ။ရုရှားနိုင်ငံမှာပုတ်ကူးခံရသူ 2.4 တန်းကျော်ရှိပြီးတော့ကမ္ဘာမှာပုတ်ကူးသူစတုတ်ထမြောက်အများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်။